လေဗနွန်တောင်ပိုင်းကကုလငင်းချင်းဒိန်းတက်တွေကိုဘေးလွယ်ဖယ်ရှားပေးဖို့အတွက်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူဒရက်စ်ကိုတောင်းဆိုပါတယ်။ဒါဟာဟက်စ်ဘူလာရီကအစ္စရေးနဲ့တိုက်ခိုက်ရမှာကုလငင်းချင်းဒိန်းတက်သားတွေကိုလူသားဒိုင်းတစ်ဖွဲ့တုံ့နှိုင်တဲ့အတွက်ဖြစ်ကြောင်းလည်းပြောပါတယ်။ကျေဇပရင်းနေကစပြီးကုလတပ်ဖွဲ့ဝင်9ဦးထိခိုက်ဒဏ်ရာရစီတဲ့ဖြစ်ရပ်3ခုကျုံ့ခဲ့ရတဲ့အတွက်ကုလတပ်သားတွေကိုခေါ်ထုတ်ဖို့အချိန်ရောက်နေပြီလို့အစ္စရေးဝန်ကြီးချုပ်ကပြောကြတာဖြစ်ပါတယ်။ဟက်စ်ဘူလာရီအခိုင်အမာချေကုပ်ယူထားတဲ့တိုက်ပွဲဖြစ်ပေါ်နေတဲ့နေရာကနေသူတို့ကိုဖယ်မထုတ်ဘူးဆိုရင်ဟက်စ်ဘူလာရီကသူတို့ကိုတရားခံဖြစ်ဖမ်းဆီးနိုင်တဲ့အတွက်သူတို့တွေရောအစ္စရေးတပ်သားတွေတပံအန်တီယရှိတယ်လို့ပြောပါတယ်။လက်နွန်ကယူနီဖယ်ကူလာတပ်ဖွဲ့ပြောခွင့်ရကတော့ဖယ်ရှားပေးမှာမဟုတ်ကြောင်းစနေနေ့ကပြောပါတယ်။ဒါဟာတင်းကြီးတင်းညွတ်ထဲဆုံးဖြတ်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ကူလာအလံကိုဒီဒေသတွင်ဆက်လွှင့်ထူထားရအရေးကြီးကြောင်းနဲ့ဒီဒေသတွေထွက်မသွားမှဒီမှာဖြစ်နေတာတွေကိုကုလလွန်ကျင်းကောင်စီကိုသူတို့တင်ပြနိုင်မှာဖြစ်ကြောင်းပြောပါတယ်။